ကန်ကနာဘူရီပြည်နယ်ထမကန်ဒေသကဗိုက်တာဖူဖက်ထရီတတိစော်ရီစက်ရုံမှာအလုသမား3000ကျော်အလုလုပ်ကင်နေကြတာပါဒီထက်ကအများစုကမြန်မာရှစ်ပြောက်လူသမားတွေဖြစ်ကြပါတယ်ဒီစက်ရုံကလူ400လောက်ကိုကိုဗစ်ဆစ်ဆေးတဲ့အခါမှာတော့လူ140ကျော်မှာကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
နော်ထမကံပေါ့လေထမကံဆိုတဲ့အပိုင်းပါအဲ့လေဒီကနဘိုက်တာဖို့ဆိုတဲ့တတိယအစ်ပိုးတော့ကလေးနာမည်ကြီးရဟု
တ
်ကဲ့အဲ့ဒီကဝန်ထမ်းကြီးကျိုးစစ်ကြီးရခါကြတော့မနေ့ကစစ်တာအများကြီးတွေ့ရပါတော့အဖြစ်လိုက်ကြီးအဲ့လိုမျိုးရောဂါဖူးစက်နေတွေ့ရဟု
တ
်ကဲ့ရောဂါလေးရစစ်တာအရောဂါလေးမှာရောဂါပြန်နေပြီးတိောက်တွေ့ရပြီးပြောအဲ့ဒီကဝန်ထမ်း3000ကျော်ရှိတယ်သူကအများကြီးကလေးဖြစ်ပါမြန်မာဒီမှာနိုင်ငံကအများကြီးအရမ်းတော့တယ်ဒီတော့ဒီထဲမှာဥပစာပေါ်တော့မလေးရရတော့လောလောဆယ်တော့သူတို့စိတ်ုံပိတ်ဖို့သူတို့အဲဒီနေဥထွေးရင်ပေါ့ပြောဒီနေဥထွေးရင်ကအဲစိတ်ုံပိတ်ဖို့အမေပြလိုက်လေဒီကကျတော့အဲဒီလေကိုဆက်ပြီးတော့ဆေးရမှာပေါ့ဥမာရောက်လေးရောက်ဆေးရသေးတော့ဖြစ်ပြီဆိုတော့တလောက်လူများကြီးဆိုရင်အဲဒီလေကနေတစ်ဆင့်ဒီများသူတို့ထိတွေ့သွားတဲ့နေရာတွေမှာရှိရသေးတယ်ဒီတော့အကုန်ကူးနေမှာပဲလေဘယ်လောက်ကူးနေလဲဆိုတော့သူတို့လိုက်ရတော့မှာပေါ့သူတို့ပဲတွေ့သွားတယ်သူတို့ရဲ့ဒီခံရတဲ့ရဲ့သူတို့ရောရတရနံပါတ်တော်မှာသူတို့ဖယ်ပြီးတွာလာတယ်ဆိုရင်အားလို့ client စိတ်ကတော့မဟုတ်ဘူးအဲ့တော့ဖြစ်ပါတယ်အ
ဲ့ဒီစိတ်ုံနဲ့နီးတဲ့ရက်ွက်တွေမှာလည်းအပြင်တွာလာခွင့်နေမပေးပဲပိတ်ဆို့ကန့်သတ်မှုတွေလုပ်ထားပါတယ်ထိုင်းနိုင်ငံမှာလည်းနေ့စဉ်တောင်းကနန်းနဲ့ကူးစက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်ထိုင်းဆိုရရဲ့ကန်ယောဂါထိန်းချုပ်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေပေါ်မှာပညာရှင်တွေကထောက်ပြဝေဖန်မှုတွေရှိလာပါတယ်အခုဆိုရင်ရပိုင်းအတွင်းမှာပဲမိမိကိုယ်ကိုအဆုံးစီရင်တဲ့အမှုတွေလမ်းပေါ်မှာတည်ဆုံးတာတွေခက်ဆက်ဆိတ်ဖြစ်လာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။အဲအခုကလမ်းပေါ်မှာတည်နေတာတွေဦးနာပြောလိုမျိုးဟလာဇောကျူချတည်တာတို့တိုက်ပွားကုန်းချတည်တာတို့အဲ့လိုတွေဖြစ်နေပါလို့ဆိုတော့နေရာတိုင်းချင်းစိတ်ကူးစားဖို့နေရာတိုင်းချင်းမရဘူး။အဲ့ဒီပြန်ပြီးအကြောင်းကြားရဆိုရေဘော်ကားတွေကမလာနိုင်ဘူး။အဲ့ဒါတွေကြောင့်ဟိုဦးနာလိုမျိုးကိုယ်ကိုတတ်တည်ရဟန်ကြီးဖြစ်ပေါ်တာပါဗျာ။ကျွန်တော်တို့တွေ့တာကကိုယ့်ကိုယ်တက်တရားကမရှိဘူးဆိုလို့ရှိရင်ရှိပြီ5ခုလောက်ရှိတော့ပြီတွေ့တာအဲဒီနေ့လည်းတွေ့တယ်ဒီနေ့ကအဲတနေ့နေ့ကပေါ့နံတော်ရဲ့နေ့ကဆိုလို့ရှိရင်တခါကလေးတီးလို့ဟိုပိုးလို့တဲ့လူကတေးတာတို့ဟိုလမ်းပြီးမှအဲ့လိုမျိုးဗျာဟိုလဲပြီးတော့ပိုင်ရှင်မဲ့အလောင်းလေးသဘောမျိုးအဲ့လိုမျိုးတဲပြီးတေးတာဘာလို့မျိုးတဲ့အောင်လေးမှဖြစ်တာပေါ့ဒီမှာပါ6လုံး6လုံး9လုံးလောက်ရှိပြီလေတွေ့ရတာဆိုအိမ်ရမယ်တို့သူတို့ကြတော့လည်းအဲ့လိုလမ်းမှာတည်းတွိုင်းနဲ့မောပန်းပြီးတော့အဲ့လိုဖြစ်တတ်တယ်အဲ့လိုမျိုးဖြစ်နေအများကြီ
းကိုဗစ်ကယောဂါကူးစက်မှုပြန့်နှံ့မှုလုံးများနေတဲ့ပြည်နယ်13ခုလောက်ကိုတော့အနီးရင့်ရောင်နယ်မြေဖြစ်သတ်မှတ်ထားပြီးကယောဂါထိန်းချုပ်ရေးတွေကိုလှုပ်ဆောင်နေပေမဲ့နေ့စဉ်ကူးစက်မှုနှုန်းနဲ့ပေဆုံးမှုနှုန်းတွေကတော့မြင့်တက်လာနေပါတယ်ထိုင်းနိုင်ငံလုံးမှာကိုဗစ်အတည်ပြုသူနာ4,500-3,000ကျော်ရှိပြီးဒီထဲမှာမြန်မာအပါအဝင်ရှေ့တောင်သမားတွေကြားထဲမှာလည်းကူးစက်မှုတွေတိုးလာနေပါတယ်။ဇူလိုင်လ22ရက်နေ့တရက်ထဲမှာပဲကူးစက်သူအသစ် 13,300 ကျော်ရှိနေပါတယ်။ဒီဆုံးသူကတော့3,900နီးပါးရှိလာပြီဆိုပြီးထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။